ထိုင်းနဲ့မြန်မာအကြားကနေဆက်ကုန်သွယ်ရေးအတွက်ထိုင်းဘန်ငွေကိုမြန်မာဘက်ကအသုံးပြုခွင့်ပြုမယ်လို့မြန်မာပြန်ကြားရေးနဲ့ယင်းနှိမ့်ယုံနံမှုဝန်ကြီးဌာနတွေကပြောပါတယ်အလားတူပဲအိန္ဒိယနဲ့ကုန်သွယ်ရေးမှာလည်းအိန္ဒိယရူပီငွေကိုမကြာခင်အသုံးပြုခွင့်ပြုဖို့စီစဉ်နေတယ်လို့ဆိုပေမဲ့ဒီကိစ္စနဲ့ပတ်သက်လို့အိန္ဒိယဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးတရုတ်နဲ့မြန်မာအကြားကနေဆက်ကုန်သွယ်ရေးမှာတော့စစ်ကောင်စီဘက်ကတရုတ်ယွမ်ငွေကိုအသုံးပြုခွင့်ပြုထားပြီးဖြစ်ပါတယ်အခုလိုခွင့်ပြုလိုက်တဲ့အကြောင်းကိုတော့မြန်မာစစ်ကောင်စီရဲ့ပြန်ကြားရေးဝန်ကြီးဦးမောင်မောင်အောင်နဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးတို့ကပူးတွဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်ဒေါ်လာအပေါ်မီခိုအားထားမှုကိုရှော့ချလိုက်ခြင်းအပြင်ပြင်ပကပထဝီနိုင်ငံရေးအခြေအနေတွေကြောင့်ရုတ်တရက်ဖြစ်ပေါ်လာမဲ့ငွေလဲနှုန်းအပြောင်းအလဲတွေကိုရှောင်ရှားနိုင်မယ်လို့ဝန်ကြီးဌာနနှစ်ခုကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုလှုပ်ဆောင်လိုက်ခြင်းအဖြစ်မြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်နယ်လန်ထူရေးအစီအစဉ်ကိုအထောက်အကူပြုစီမှာဖြစ်တယ်လို့လောင်စာစီစည်းတဲ့မြင့်တက်နေပေမဲ့2022ခုနှစ်ဘန်နာနှစ်အတွက်မြန်မာနိုင်ငံရဲ့ပြည်တွင်းအတည်ငြိမ်ကုန်ထုတ်လုပ်မှုနှုန်းထားဟာအထိုက်လျောက်တိုးတက်မှုရှိမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံပြည်ရင်ထိုင်းနိုင်ငံဟာမြန်မာနိုင်ငံအတွက်ဒုတိယအကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်ပါတယ်။2020-2021ဘန်နာနှစ်အတွင်းထိုင်းနဲ့မြန်မာနိုင်ငံအကြားကကုန်သွယ်ရေးဟာအမေရိကန်ဒေါ်လာ9.3ဘီလီယံရှိခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။